ဂါဇာမှာအစ္စရေးစစ်တပ်ရှိနေတာကိုရှော့ချပြီးထွက်သွားနိုင်ဖို့သူလုံဆောင်နေတဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့ကပြောကြားလိုက်ပါတယ်။တောင်ကယ်ရိုလိုင်းနားပြည်နယ်ချော့စတန်မြို့ကဖျားကျောင်းမှာမဲဆွယ်စည်းရုံးရေးစကားပြောကြားစဉ်သမ္မတဘိုင်ဒန်ကအခုလိုပြောခဲ့တာပါ။ဂါဇာမှာအခုအပြစ်ခတ်ရက်စဲလို့ဆန္ဒပြကြသူတွေကကြွေးကြော်တောင်းဆိုနေကြတဲ့စိတ်ခံစားချက်ကိုသူနားလည်တဲ့အကြောင်းလဲသမ္မတဘိုင်ဒန်ကပြောပါတယ်။မြောက်ပြည်ကြီးမှာတော့ပါလက်စတိုင်းလိုလားကြတဲ့ဆန္ဒပြသူတွေကမြောက်လိုင်ကူလန်းတနန်းနဲ့တရားသုံးစင်းကိုပိတ်ဆို့ဆန္ဒပြကြပါတယ်။ဒီလိုင်းတွေကမဟာတန်နဲ့နယူးယောက်ရဲ့အခြားနေရာနဲ့ပတ်ဝန်းကျင်ကိုဆက်သွယ်ပေးထားတာပါ။ Broken Bed သွားတဲ့တရားပေါ်ကလမ်းကိုပိတ်ဆို့ဆန္ဒပြနေကြသူတွေကပါလက်စတိုင်းလွတ်လပ်ရေးကိုကြွေးကြော်ကြပါတယ်။နယူးယောက်နဲ့နယူးဂျာစီကိုဆက်ပေးထားတဲ့ Holland မြောက်လိုင်းလမ်းနဲ့မဟာတန်နဲ့ Brooklyn လမ်းကိုဆက်ပေးထားတဲ့မဟာတန်နဲ့ William Spark တရားတွေမှာဆန္ဒပြနေကြသူတွေကိုရဲကလမ်းပိတ်ဆို့မှုနဲ့ဖမ်းဆီးလိုက်ပါတယ်။မနေ့7 တနင်္လာနေ့မှာလမ်းတွေရှင်းပေးနိုင်ခဲ့ပြီးဆန္ဒပြပွဲကတနားကြီးကြော်ကြခဲ့တယ်လို့ရဲကပြောပါတယ်။